တာနက်ကလည်းလူတွေအတွက်ကိုမရှိမဖြစ်ပိုးပြီးတော့ဖြစ်လာတော့စိတ်ချလက်ချဘလို့ကွန်ပျူတာမျိုးနဲ့တုံးရမလဲဆိုတာအတော်ကြီးမေးခွန်းထုတ်เสียဖြစ်လာနေပြီကိုဇော်ဝင်းလှန်ရေ
ဟုတ်ပါဗျာတိတ်ကိုစိတ်ချရပါတယ်လို့ပြောနေကြတဲ့ Apple ကွန်ပျူတာတွေတောင်ဟက်ကာတွေရဲ့ရန်ကိုမတားနိုင်တော့ဘူးဆိုတော့ခက်တာပေါ့အ
ဲ့ဒါပေါ့ Apple ရဲ့ Mac ကွန်ပျူတာတွေရော iPhone, iPad, iPod Touch တွေမှာပါဟက်ကာတွေကလုံခြုံရေးကိုဖောက်နိုင်ခဲ့တယ်ဆိုတာ Apple ကုမ္ပဏီကဝန်ခံလိုက်ရတော့ IT လောကမှာတော်တော်လေးပြောစရာရေးစရာဖြစ်သွားခဲ့တယ်လေ
တေချာတာပေါ့ဗျာအရင်ကဆို Apple ကွန်ပျူတာတွေက virus မဝင်ဘူး online တခိုးဟက်ကာတွေဂျာဖောက်ဝင်ခိုးနိုင်မှုခက်တယ်လို့နာမည်ရနေတာကို Microsoft software သုံးတဲ့ PC တွေပဲခဏခဏ virus ဝင်တယ်ဆိုပြီးဝေဖန်ခံခဲ့ရတာမဟုတ်လား
အခုကတော့ဒီ Apple Mac ကွန်ပျူတာတွေထဲမှာသုံးတဲ့ OS X software တွေရော iPhone တို့ iPad တို့မှာသုံးတဲ့iOS mobile software တွေမှာပါ hacker တွေကဂျာဝင်ဖောက်လိုက်နိုင်လို့ Apple က software update လုပ်ခဲ့ရတယ်လေအဲ့ဒါကြောင့် Apple လည်းစိတ်မချရတော့ပါဘူးဆိုတာကိုပုံစံမျိုးစုံတွေကိုရေးကြတာ
good to fail လို့ပြောနေကြတဲ့ software အမှားတစ်ခုကြောင့်လုံခြုံရေးသိစိတ်မချရတဲ့အများဆုံး internet wifi ကိုရတဲ့ကိုဝင်သုံးမိတဲ့ computer တွေ hacker တွေရဲ့ရန်ကမကင်းနိုင်ဘူးဆိုတာ Apple company ကိုယ်တိုင်ကအသိအမှတ်ပြုလိုက်ရတာကိုကာကွယ်နိုင်အောင်ပြန်လုပ်ထားတဲ့ software တွေကို update မလုပ်ရင်ကိုရဲ့အချက်အလက်တွေကိုဟက်ကာတွေကကြားကနေရသွားနိုင်တယ်လို့ Apple ကပြောခဲ့ရတယ်လေ
ဟုတ်တယ်ကိုဇော်ဝင်းလှိုင်ရဲ့ဘလို့ဖြစ်တာလဲဆိုတော့ဒီ iPhone တို့ iPad တို့အပါအဝင်ပေါ့နော်ဒီ Apple ရဲ့ computer သုံးတဲ့သူတွေအတွက် Safari browser မှာလုံခြုံအောင်လို့သူကလုပ်ပေးထားတယ်တဘောကတော့ဒီ Safari browser ကိုသုံးပြီးတော့မှ Gmail သုံးတာပဲဖြစ်ဖြစ် Facebook သုံးတာပဲဖြစ်ဖြစ်ဒါမှမဟုတ်ရင်လဲဒီဘဏ်စည်ရင်းတွေကိုဝင်ကြည့်တာပဲဖြစ်ဖြစ်ပေါ့နော်ကိုစီရထွက်သွားတဲ့သတင်းအချက်လက်တွေကိုကိုသွားတဲ့ website စီကိုမရောက်ခင်ဒီ internet ကွန်ရက်ထဲမှာလုံခြုံစိတ်ချရအောင်လို့ Apple ကအကာအကွယ်လုပ်ထားပေးတယ်။နည်းပညာစကားနဲ့ပြောရင်တော့ဒီ SSL TLS ဆိုတဲ့ layer တွေကိုသုံးပြီးတော့ကာကွယ်ထားပေးတာ။ဥပမာဒီ online ကနေပြီးတော့ဘဏ်စင်ဝင်စစ်ဖူးတဲ့သူမျိုးဆိုရင်တော့ကိုဗန် website ရဲ့လိပ်စာရှိမှာဒီ http တို့ www.တို့အစားပေါ့လေ https ဆိုပြီးတော့ပေါ်တာသတိထားမိမှာပါ။အဲ့ဒီသဘောကစိတ်ချရတယ်လုံခြုံတယ်ဆိုတဲ့သဘောပါ။ဒါကို hacker တွေကရအောင်ဝင်ဖောက်တာ။အဲ့တော့ကိုယ့်ရဲ့ computer တွေကထွက်သွားတဲ့အချက်လက်တွေကိုသူတို့ကလမ်းတစ်ဝက်မှာဝင်ပြီးတော့ခိုးယူတာတို့အချက်လက်တွေကိုဝင်ပြီးတော့ပြင်တာတို့လုပ်လို့ရသွားတာပါ။
Apple က iPhone, iPad, iPod Touch တို့အတွက် software ကိုအရင်ပြင်ပြီး update လုပ်တယ်။ Mac computer တွေအတွက်က၄ရက်လောက်နောက်ကျပြီးမှလုပ်တယ်မဟုတ်လား။အဲ့ဒါကိုဆောင်းပါးရေးကြသူတွေကထောက်ပြရေးကြတာတော့တွေ့လိုက်တယ်ဗျ
။ Google ကုမ္ပဏီရဲ့ engineer Adam Langley ကဒီ online blog တစ်ခုမှာဒီကိစ္စကိုဘယ်လိုမျိုးရေးလဲဆိုတော့ဒီလိုဖြစ်တာတဲ့မမှားတဲ့အမှားကြောင့်ဖြစ်တာတဲ့ website ကအစစ်အမှန်ဟုတ်ရဲ့လားစိတ်ချရရဲ့လားဆိုတာကိုစစ်ပေးတဲ့ကွန်ပျူတာကုတ်တကြောင်အထအသူမှားလို့ဖြစ်ရတာလို့ထောက်ပြရေးထားတယ်ရှင
့်အဲ့လိုမျိုးဘလောက်ကြာကြာတည်းကဖြစ်နေတာလဲသူတို့ဘယ်တော့မှသိတယ်လဲဆိုတာနဲ့ပတ်သက်လို့ Apple ကလုံးဝမပြောတာကိုလည်းဆောင်းမရတဲ့သူတွေကဝေဖန်ကြတယ်မဟုတ်လားကွန်ပျူတာလုံခြုံရေးဆိုင်ရာကျွမ်းကျင်သူတချို့ကလည်း Apple ကသူ့ရဲ့ကုတ်တွေမှန်မှန်မှန်စစ်ဖို့ပြက်ကွက်တယ်လို့ပြောကြတယ်ဗျတချို့ကလည်းဒီတဲ့မြန်မြန်လုံခြုံရေးပြဿနာကိုဖြေရှင်းသင့်တယ်လို့ရေးကြတယ်လေ
လေလာသူတို့ချို့ကတော့ဒီပြဿနာဖြစ်နေတာသတင်းပန်းနဲ့ခြိတော့မကတော့ပဲနဲ့လားနဲ့ခြိကြပြီလို့တော့မှပြောကြတယ်။ဆောင်းမရှင်အားလုံးတစ်ထပ်ထဲရေးကြတာကတော့ operating system software ကို update လုပ်ပါလို့အသိပေးလာလို့ရှိရင်လုံးဝမဆောင်မဲနဲ့ချက်ချင်း update လုပ်တင်ပါတယ်တဲ့
။ internet လုံခြုံရေးဆိုင်ရာကြွန့်ကျင်သူ Ashkan Sultani ကတော့ software update လုပ်တာတောင်မှ Mac computer တွေထဲက application တွေရဲ့လုံခြုံရေးကလုံးဝစိတ်ချထားလိုက်လို့မရဘူးလို့ဆိုတယ်ဗျ။
အခုပြဿနာကဒီ login လုပ်တဲ့ user name တို့ password တို့တွေမကဘူး application တွေ update လုပ်တဲ့နေရာမှာပါ hacker တွေကကြားကနေဖြတ်ပြီးတော့အချက်အလက်တွေကိုခိုးယူလိုက်နိုင်တော့ဒီပြဿနာရဲ့အတိတ်အနက်ကဘလောက်ကြီးလဲဆိုတာပြောဖို့ခက်ခဲတယ်လို့လည်းလုံခြုံရေးအကြံပေးတစ်ယောက်ကရေးထားပါသေးတယ
်အကောင်းဆုံးကတော့ coffee sign တို့လင်ကွင်းတို့မှာလို့အများသုံးတဲ့ wifi internet ကွန်ရက်တွေကိုလုံးဝမသုံးသင့်ပါဘူးတဲ့
တကယ်တော့ကိုဇော်ဝင်းလှိုင်ရဲ့အခုလိုမျိုး software တွေကို hacker တွေကကြားနေပြီးတော့ဝင်ဖောက်တာတို့ virus ဝင်တာတို့ကမဆန်းပါဘူးဥပမာ Microsoft သုံးတဲ့ PC တွေမှာဆိုလို့ရှိရင်အဲ့ဒါကိုကာကွယ်ဖို့အတွက်ကိုဒီ antivirus software တွေကို computer ဝယ်ကလေးကကသူတို့ထည့်ပေးထားတယ် Apple ကတော့သူတို့ computer တွေကအသေးအချာကာကွယ်ထားလို့စိတ်ချရပါတယ်လို့ဆိုထားတော့အဲ့ဒါကိုထောက်ပြရေးစရာဖြစ်နေတာပေါ့သူတို့ computer တွေ iPhone တွေက hack လုပ်လို့ရပါတယ်ဆိုတာကို Apple ကအခုတော့ဝန်ခံလိုက်ရပြီမလား
2013ခုနှစ်လက်ကင် smartphone ဈေးကွက်ထဲမှာ Apple ကထိတ်ကန်နေနေရာယူခဲ့တာအခုဒီလိုလုံခြုံရေးပြဿနာတွေရှိလာတော့သူ့ရဲ့ mobile အယောင်ကိုထိခိုက်မလားဆိုတာကိုလည်း IT ဆောင်းပါးရှင်တချို့ကရေးကြတယ်ဗျ
Apple ရဲ့လုံခြုံရေးဟာကွဲကြောင့် hacker တွေရဲ့လက်ထဲဘယ်နှစ်ယောက်ရဲ့အချက်အလက်တွေရောက်သွားသလဲဆိုတာကိုတော့ဘယ်သူကမှအတိအကျမပြောနိုင်သေးပါဘူး အကောင်းဆုံးကတော့ဒီကျွမ်းကျင်သူတွေအကြံပေးတယ်လို့ပဲ Mac ပဲဖြစ်ဖြစ် PC ပဲဖြစ်ဖြစ်သုံးကြတဲ့သူတွေအနေနဲ့က software update လုပ်စရာရှိတယ်လို့အသိပေးလာလို့ရှိရင်စောင့်မနေဘဲနဲ့ချက်ချင်းသာလုပ်တင်ပါရရှင်။